မင်္ဂလာပါသောတာရှင်များရှင်ကျမတင်ဂီထိုက်ပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ခဲ့မှုပို့ကုန်တင်ပို့မှုတိုးများလာတာနဲ့အများပြည်သူသုံးစွဲမှုကလည်းကောင်းမွန်ဓာရီကြောင့်2020ပြည်နှစ်စီးပွားချမှုဒဏ်မခံရအောင်ဗီယက်နမ်ကိုအထောက်အကူဖြစ်စေပြီးစီးပွားရေးလည်းပြန်ပြီးအမြန်နလန်ထလာပါတယ်ဒါအပြင်ကမ္ဘာမှာဖွံ့ဖြိုးမှုနှုန်းအများဆုံးထဲမှာပါဝင်လာနိုင်တယ်လို့လည်းသုံးသပ်သူတွေကခန့်မှန်းနေကြပါတယ်။ AFP သတင်းဆောင်မကိုခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါရှင်။တခြားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းများတာကြောင့်အခက်အခဲကြီးနဲ့ရင်ဆိုင်နေကြရပေမဲ့လည်းဗီယက်နမ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1500သာရှိပြီးသေဆုံးသူက35ယောက်ပဲရှိပါတယ်။လူစုလိုက်ပြုံလိုက်ကွာရင်တင်းတီးခြားကွဲစောင့်ကြည့်ထားခဲ့မှုနောက်ရောဂါဖြစ်ပွားသူတွေနဲ့ထိတွေ့မိသူတွေကိုငွေကုန်ချေချာခံချေရခံလိုက်ပြီးဖို့ထုတ်အတော်အလာကန့်သက်ထိန်းချုပ်မှုတွေကြောင့်ဆက်ရုံအလုပ်ရုံတွေအများစုဆက်ပြီးတော့ဖွင့်လှစ်ဆောင်ရွက်နိုင်ခဲ့သလိုပဲလူတွေလည်းအလုပ်ခွင်ကိုမြင်းမြန်းဆန်းဆန်းပြန်ဝင်နိုင်ခဲ့ပါတယ်။Raymond Mellon ha Hanoi chi sai si bwa yi pinya shin phit par de
I think the effective management of the COVID disease itself was a key was very very important
COVID ကပ်ဘေးကိုတိတိယယောက်စီမံခန့်ခွဲမှုကတိတ်ပြီးအရေးကြီးတယ်လို့ယူဆပါတယ်ဒီအရေးကိစ္စမှာဗီယက်နမ်ကအကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒီလိုလုပ်နိုင်ခဲ့တာကြောင့်စီးပွားရေးအပေါ်မှာတက်ရောက်ထိခိုက်မှုလျော့နည်းစေပါတယ်လက်လီအယောင်ကဏ္ဍဟာဆိုရင်ကန့်သက်ဒေသတွေထဲမှာဒါမှမဟုတ်လေသမတ်အချိန်တူလေးအတွင်းမှာပဲရောကြခဲ့ပါတယ်
။ BNN Food Bright တက္ကသိုလ်ကအများပြည်သူမွာရာပိုင်းဆိုင်ရာပို့ချသူငုရင်ရှန်ထန်ကလည်း BNN မှာတင်းတင်းကြပ်ကြပ်လုပ်ခဲ့တဲ့အတော်အလာကန့်သက်ပိတ်ပင်မှုက3လလောက်ပဲကြာခဲ့တာကြောင့်ပြည်တွင်းလေပတ်မှုကဇွန်လအရောက်မှာပုံမှန်ခြေနေကိုမြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ်။2020နှစ်လပိုင်းအတွင်းမှာအနောက်နိုင်ငံအများအပြားမှာပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင်းဗီယက်နမ်ပြည်သူတွေကတော့ကမ်းခြေကိုသွားနေနိုင်ပါပြီ။ပြည်တွင်းခီးသွွားလုပ်ငန်းပြန်ကောင်းလာအောင်အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂ EU ဂျပန်နဲ့တောင်ကိုရီးယားတို့အပါအဝင်ဗီယက်နမ်ရဲ့အဓိကဈေးကွက်ကြီးတွေကနေအဝတ်အထည်ဖက်နက်နဲ့စမတ်ဖုန်းလိုပစ္စည်းအမှားလျော့သွားတာကြောင့်ပို့ကုန်ပေါ်မိခိုးတဲ့ဗီယက်နမ်ရဲ့စီးပွားရေးအတွက်အကြီးအကျယ်စိုးရိမ်ခဲ့ကြတာပါ။ဒါပေမဲ့လည်းဗီယက်နမ်ရဲ့ပို့ကုန်ဈေးကွက်ကဈေးကွက်တစ်ခုတည်းပေါ်မှာမိခိုးတာမဟုတ်ဘဲဈေးကွက်တည်းအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်။2020ပြည်နှစ်ပထမ6လအတွင်းတရုတ်ကိုတင်ပို့ရမှုဟာ15ရာခိုင်နှုန်းပိုများခဲ့တာလို့လဲဗီယက်နမ်အကောက်ခွန်ဌာနကဖော်ပြပါတယ်။စီးပွားရေးပညာရှင်ရေမွန်မဲလန်ကအခုလိုသုံးသပ်ပါတယ်
။ And I think probably the COVID success itself is sending a signal to other foreign investors.
COVID ရေအောင်မြင်မှုကဗီယက်နမ်မှာလုံနိုင်စွမ်းရှိတယ်ဆိုတာကိုတခြားနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုတဲ့ရင်စကားပါလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဟာဆိုရင်ဒီအရေးတွေမှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုပြသလိုက်တာဖြစ်ပြီးနိုင်ငံသားချင်းညှို့နှံသူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ
။ကပေးကာလအတွင်းမလို့အဖဲအိမ်ပြင်မထွက်ရတားမြစ်ကန့်တတ်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျှက်စစ်ပစ္စည်းတွေ၊ရုံသုံးပရိဘောဂ၊ကွန်ပျူတာနဲ့ TV တို့လိုဘီအန်အန်ထုတ်ပစ္စည်းတွေဝယ်လိုအားတက်ခဲ့ပါတယ်။ဒီအချက်ကြောင့်လည်းဗီယက်နမ်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8 ခိုင်နှုန်းမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4 ခိုင်နှုန်းလောက်ဖွံ့ဖြိုးပါတယ်။ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လဲနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတလားဖွံ့ဖြိုးမှု 4.4 ခိုင်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်းလဲဗီယက်နမ်အတွက်အမျက်ထွက်စေတာလို့လေလာသူတွေကသုံးသပ်ပါတယ်။အဲပဲလို့လုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ။2020ပြည်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ54.9ဘီလီယံရှိခဲ့ပြီး၄ပုံတစ်ပုံလောက်တက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းကန့်သက်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်။ နိုင်ငံပြတ်ကျော်ခွင့်အတားအဆီတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေချောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။ကဘာလဲခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငွေရင်ဒင်ထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
đặc biệt như ở phố cổ Hà Nội gần như là không có bóng khách quốc tế vào thì
hắn nói ủ quả đá mà ဆိုရင်နိုင်ငံသားခီးသွွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့ရှစ်စရာခံတော့ပိတ်ထားရပါတယ်အရှုံးသက်သာအောင်လုပ်ကြရတာပါဖွင့်ထားမယ်ဆိုရင်လည်းလျှက်စစ်ဆွမ်းအင်ဝန်ထမ်းလာစားအပါအဝင်ကုန်ကျစရိတ်ကအများကြီးပါဒါကြောင့်လည်းနိုင်ငံသားခီးသွားတွေကအရင်အရေးကြီးပါတယ
်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှီဟောင်းမြို့အဖြစ်အတိအမှတ်ပြုထားတဲ့ဟိုဟာမြို့ကနိုင်ငံတကာခီးသွားတွေကြားရေပန်းစားခဲ့ပြီးမယ်လေအခုတော့6ကကတ်မြို့တစ်ခုဖြစ်နေပါတယ်ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း 8,000 လောက်လုံးလက်မဲ့ဖြစ်ရတယ်လို့ပြည်내ခီးသွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငွေရင်တင်ထရိုင်ကပြောပါတယ
် em nghĩ là du lịch thực sự là đúng là chết đúng nghĩa chết
ခီးသွားလုပ်ငန်းတွေကတော့လုံးဝပြတ်သွားပြီထင်ပါတယ်နိုင်ငံတကာလေကြောင်းခီးစဉ်တွေပြန်ဆက်ပြီးနိုင်ငံခြားခီးသွားတွေရောက်လာမဲ့အချိန်ကိုဆောင်ရင်ကိုရှိတာလေးနဲ့ပဲမပြောက်ပြက်အောင်ဖြင်းသိမ်းဖို့ကြိုးစားနေကြရတာပါ
2009-2010 SARS ကပ်ဘေးရောဂါတုန်းကဗန္ဒာရိပ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပေမဲ့လည်းအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လည်းဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trying ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အအုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်ဒါကြောင့်လဲဝေလိုအမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထန်ကပြောပါတယ်2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆိုင်ရာယင်းနှိမ့်နှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လဲအစိုးရကထုတ်ပြန်ထားပါတယ်